ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာအတွက်အောင်းမွေးပွဲအဖြစ်ထိုင်းနိုင်ငံဘန်ကောက်မြို့အမေရိကန်တန်ယုံနဲ့ချင်းမိုင်မြို့အမေရိကန်ကောင်စစ်ဝင်ယုံတွေကိုဇန်နဝါရီလ9ရက်နေ့မှာပိတ်ထားမှာဖြစ်တဲ့ကြောင်းထိုင်းနိုင်ငံအမေရိကန်တန်ယုံကကြေညာပါတယ်ထိုင်းနိုင်ငံအပါအဝင်အာရှနိုင်ငံတွေကအမေရိကန်တန်ယုံတွေမှာတမရဟောင်းဂျီမီကာတာအတွက်အောက်မွေပွဲအမှတ်တရကြေညာချက်တွေထုတ်ပြန်ထားပါတယ်။ဦးသိန်းထိုင်ဦးကဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဘဝတစ်လျှောက်လုံးလူမှုအတိုင်းအဝိုင်းကိုကူညီထောက်ပံ့ရေးလုပ်ငန်းတွေလုပ်ကိုင်ခဲ့သူပြည်ပခတိကြားငြိမ်းချမ်းရေးအတွက်ဖြေရှာနိုင်အောင်ကြိုးပမ်းခဲ့သူအဖြစ်ထိုင်းနိုင်ငံအမေရိကန်တန်ယုံကတမရဟောင်းဂျီမီကာတာကို Facebook လူမှုကွန်ရက်မှာဂုဏ်ပြုရေးသားထားပါတယ်။ကျွန်တော်တို့ဆိုရင်ရောလူမှုအတိုင်းအဝိုင်းကိုဘယ်လိုကူညီထောက်ပံ့မလဲလူတွေအားလုံးအတူတကွစုစည်းနိုင်အောင်ဘာတွေလုပ်ကြမလဲပြောပြပေးပါကိုယ့်ဘာသာပြန်မေးကြအောင်ဆိုပြီးတော့အမေရိကန်တန်ယုံကမေးခွန်းထုတ်ထားပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့အမေရိကန်တန်ယုံကတော့တမတောင်းဂျီမီကာတာအတွက်အမတ်တရဂုံပြုရေးသားခြင်းသူအများပြည်သူအားလုံးအတွက်အွန်လိုင်းမှာအောက်မေ့ပွဲအမတ်တရစာအုပ်ဖွင့်ပေးထားပါတယ်ဖိလစ်ပိုင်နိုင်ငံကြားရေးဝန်ကြီးအမေရိကန်မနာလိုနဲ့တန်တပန်အတိုင်းအဝိုင်းကတော့အမေရိကန်တန်ယုံမှာလူကိုယ်တိုင်လာပြီးဝါနယ်ကြောင်းမှတ်တမ်းလက်မှတ်ရေးထိုးကြပါလေ။စင်ကာပူမှာရှိတဲ့အမေရိကန်တန်ယုံကလည်းတမတောင်းဂျီမီကာတာကိုဘဝတစ်လျှောက်လုံးလူခွင့်ရေးအရှိအလေပိုင်းအစ္စရေးနဲ့အီဂျစ်ကြားငင်းချင်းရအောင်ကြိုးပမ်းခဲ့သူတရားမျှတမှုနဲ့ဒဏ်သူရေးအတွက်လှုပ်ဆောင်ခဲ့သူအမေရိကန်ပြည်ထောင်စုရဲ့39ရာမြောက်တမတော်အဖြစ်ဂုဏ်ပြုရေးသားထားပါလေ။တမတော်ဒါဝင်အဖြစ်ကမ္ဘာတဝန်းတန်းနဲ့ချီတဲ့လူတွေရဲ့ဘဝတိုးတက်ရေးအမှုကောင်းမွန်တဲ့ကဘာကိုတည်ဆောက်ရေးယုံကြည်ချက်တွေကိုပုံဖော်ရင်းဘဝတစ်လျှောက်လူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ကာတာစင်တာကတစဉ်ကူညီခဲ့တာတွေကိုချီးကျူးရေးသားထားပါတယ်။ငြိမ်းချမ်းရေးတရားမျှတမှုနဲ့အများအထောက်ပံ့ကူညီဆောင်ရှောက်ခဲ့သူတမတော်ကာတာအတွက်အောက်မေ့ဝဲစုမှုကောင်တောင်းထားပါတယ်ခင်ဗျာ။